မြန်မာနိုင်ငံမှာအခြေခံစားတောက်ကုန်ဈေးတွေတည်တည်တက်နေပြီးဒကြံပြီးမှဈေးနှုန်းတွေပိုတက်လာတာကြောင့်အင်ရှင်မတွေရောစားတောက်ကုန်ရောင်းသူတွေပါအခက်ကြုံနေကြပါတယ်အတားငါးဈေးတွေမှာအတိအရွတ်နဲ့ကျက်ဥဈေးတွေပါဈေးကြည့်နေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆွမွန်ပြောပြပေးပါပါခင်ဗျာ
အခြေခံကုန်စည်နဲ့စားတောက်ကုန်ဈေးနှုန်းတွေပိုပိုပြီးတော့မှတက်နေတဲ့မြန်မာနိုင်ငံမှာတကြံပြီးသွားတဲ့အချိန်မှာတော့ကုန်စည်နှုန်းတွေဟာအရင်ကထက်ပိုပြီးတော့ကြီးသွားတယ်လို့တော်တော်များများကပြောပြကြပါတယ်နေစာဒူဝါစားတောက်ဖို့အတွက်မဖြစ်မနေအသုံးပြရတဲ့မီးဖို့ကြောင့်အသုံးစည်ကအရင်ကထက်ပိုပြီးတော့များလာတယ်လို့လည်းအင်ရှင်မတွေကပြောနေပါတယ်အသားနဲ့ငါးဈေးတွေမကပဲအသီးအရွက်နဲ့ကြက်ဥဘဲဥဈေးတွေကအစာတက်နေတာပ
ါကုန်ဈေးရတော့တက်တယ်ကုန်လုံးဝယ်ရတာတော့ဟိုခိုင်းနေတော့မတူဘူးမှအသီးအရွက်ဈေးကအစာတက်တာအခုဆိုရင်စီဈေးတွေရောကုန်ဈေးတွေမဟုတ်ကုန်ကြောက်တွေပါဈေးကတက်နေရောလေညီမတို့ဆိုရင်ဈေးရောက်လာဆိုရင်ဘယ်လိုမှမဆိုဘလို့ပြောကြလဲဟိုတိတ်တည့်ရတည့်ရကိုမနေညအောင်တော့လုပ်နေရတယ်တခါလေအရင်အောင်မရချင်ဘူးအဲ့လိုမျိုးတော့ဖြစ်နေတယ်မှမကြံပြီးတော့ပစ္စည်းလေးတွေကပို့ပြီးတော့တက်လာတယ်ဒီတော့ဆိုရင်မှလည်းဘယ်လိုပြောမလဲဟိုကုန်စည်ရတန်ရင်ကုန်ကြောက်လေးရကြတယ်ကုန်ကြောက်ကတန်ရင်ကုန်စည်ကြီးရကြတယ်ဆိုတော့လည်းတော်တယ်အခုကနှစ်ခုလုံးကတကြိမ်နဲ့တန်နေတော့စိတ်ပြေစင်မပြေဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတာဟုတ်ကဲ့
စားကုန်တွေကဈေးကြီးနေတာကြောင့်စီးပွားရှာဖို့ပါအခက်အခဲဖြစ်နေတယ်လို့လည်းစားတောက်ဆိုင်ဖွင့်ထားသူတူကအခုလိုပြောပြပါတယ
်ဈေးခါတိုင်းနဲ့ဈေးကြီးပဲဘဲဥကအရင်က120အခု280အခုဈေးသေးတော့မှတလုံးအရင်က1000ကျော်အခု2000ကျော်ဟို
အခုလိုမျိုးဈေးတွေကြီးလာတဲ့အတွက်ရန်ကုန်မြို့ထဲမှာတောင်အသားစားသုံးသူကနည်းလာတယ်လို့မင်္ဂလာတောင်ညွန့်အသားလက်ကားဈေးကွက်ကလုပ်ငန်းရှင်တဦးကပြောပါတယ်အထူးသဖြင့်စိတ်သားဈေးကအရင်ကထက်အဆမတန်တက်နေပြီးရန်ကုန်မှာစိတ်သားထုတ်လုပ်တဲ့စီပင်သားတက်ယုံ5ခုကနေတရက်ကိုအကောင်ရေ1400ဝန်းကျင်ပဲဖြန့်ဖြူးနိုင်တယ်လို့သူကပြောပါတယ်
ဒီကတော့ဒီကောင်မှာတော့ပေါင်းတော့နှစ်ကောင်ကတော့ဒီနေ့ကနှစ်ကောင်ကတော့ဒီကောင်မှာတော့1800ပဲဒီ1800ကျောင်းကတော့တော့ဆိုတော့ဒီကောင်ကဒီတိုင်းနဲ့ညီနေနေဟိုစီဒီကတော့အဆမပေါ်တော့ဒီကောင်ကဒီကောင်ကဒီကောင်မှာတော့စိတ်ဓာတ်အဆလိုမျိုးအားလည်းနေတယ်ဒီကောင်ကအဆလိုမျိုးအားလည်းနေတယ်ဘာအဆလိုမျိုးအားလည်းနေတယ်ဘာအဆလိုမျိုးအားလည်းနေတယ်ပရောမျိုးတော့
သာသာငါဟင်းဒီဟင်းရွက်နဲ့ကုံစိန်ကုံကြောက်ဈေးတွေအလုံးတက်နေတဲ့အတွက်လက်လီလက်ကရောင်းချသူတွေမှာအယောင်းဝယ်ကအေးနေပါတယ်။နိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်ပြည်သူအများစုဝင်ငွေနှဲပါနေချိန်မှာအခုလိုမျိုးမဖြစ်မနေဝယ်ဖို့လိုအပ်တဲ့အခြေခံစားတောက်ကုန်တွေဈေးတွေကြီးနေတာကြောင့်ပြည်သူအများစုကအခက်ကြုံနေရတာဖြစ်ပါတယ်ရှင်။